Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် February 18ရက်ပို့တူဟူနဲ့ညနေခင်း 6:00 ခွဲကနေ 9:00 အစီအစဉ်တွေကိုလိုင်းတိုမီတာ16925ရိုဟာနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါဒီကနေ့အစီအစဉ်မှာဖြစ်တာဝန်ယူသွားမှာပါ
။ကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကို Mac Computer နဲ့အတူကြီးညာပြီးသွားမှာပါ။ Ukraine တပ်ဖွဲ့ဝင်တွေဒီဘော့စီမျိုးကနေစုခွာလိုက်တာကုလလွန်ကြုံရေးကောင်စီမှလက်ပြအရေးဆွေးနွေးဖို့အရေးပေါ်အစည်းအဝေးဒီကနေ့ကျင်းပဖို့ရှိနေတာနောက်ကိုကန့်ဒေသမှာဆေးအုပ်ချုပ်ရေးအမိန့်ထုတ်ပြန်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုကြေညာပေးသမှာပါနန်းလောင်ရေ
ကောင်းပါပြီရှင်ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသကဆစ်ရှောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့မြန်မာနိုင်ငံကြက်ချင်းနေရင်တိုက်ခိုက်ခံရတာဟာနိုင်ငံတကာသဘောတူစာချုပ်ကိုချုပ်ပုတ်တာဖြစ်တယ်လို့မြန်မာကြက်ချင်းနေအသင်းကပြောလိုက်ပါတယ်
ဒီလိုပြစ်ခတ်တဲ့ဆရာတွေဒီဒီဘာကွန်ဗင်းရှင်းနဲ့ဒီအားရချက်လုံးကိုချုပ်ပုတ်အကြောက်တွေကျွန်တော်မြင်ပါတယ်သမုဒ္ဒရာဘရုတ်ပြည်ဘရုတ်ခိုက်တဲ့ကိစ္စဖြစ်ပါတယ်
မြန်မာနိုင်ငံချက်ချင်းနေအတင်းကအမှုဆောင်ညွန်ကြားရေးမှူးဦးခင်မောင်လာပါတရင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပေးပါမယ်ဒါအပြင်အခြေခံအလုတ်သမားလစာတွေသတ်မှတ်ပေးဖို့တောင်းဆိုချီတဲ့ဆန္ဒပြနေတဲ့ရန်ကုန်တိုင်းရွှေပြည်သားမြို့နယ်ကအထက်ချုပ်အလုတ်သမားတွေရဲ့ဆွေးနွေးညှိနှိုင်းမှုနောက်ဆုံးရသတင်းနဲ့အတူမြမလူဝင်မှုကြီးကြပ်ရေးကပီအာလို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်လျှောက်ထားလာသူတွေကိုအမျိုးအစားလေးမျိုးတော်လက်ခံတဲ့အထက်ဘယ်သူတွေပါဝင်နိုင်ကြသလဲဆိုတဲ့သတင်းတွေကိုတင်ပြသွားမှာပါခုရင်ဆုံးတော့ဗုဒ္ဓဦးနဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင
်ယူကရိန်းနိုင်ငံမှာအပြည့်ရဲ့သဘောတူညီချက်ရပြီးတဲ့နောက်ထိတိုက်ပွဲတွေဆက်ဖြစ်နေခဲ့တဲ့ဒီဘော့စီမျိုးကနေအစိုးရတပ်ဖွဲ့တချို့စပီးရုတ်သိမ်းနေပြီလို့ယူကရိန်းသမ္မတကပြောပါရယ်ဗုဒ္ဓဟူးနေ့ကဗီဒီယိုကတဆင့်ပြောတဲ့ကြေညာချက်မှာသမ္မတပက်ထရိုပိုရီရှန်ကိုကယူကရိန်းတပ်ဖွဲ့တွေနဲ့အရင်တပ်ဖွဲ့တွေကဒီဘော့စီကနေစနစ်တကျဆုတ်ခွာနေပြီလို့ပြောဆိုထားပါရယ်ယူကရိန်းတပ်ဖွဲ့ဝင်80ရာခိုင်နှုန်းလောက်မျိုးကထွက်ခွာခဲ့ပြီးနောက်ထပ်စစ်ကြောင်းနှစ်ကြောင်းလည်းမကြာခင်မှာထပ်ပြီးဆုတ်ခွာမှာဖြစ်တယ်လို့မစ္စတာပိုရီရှန်ကိုကပြောပါရယ်ရုရှားလိုလာတဲ့တပုံတွေဝိုင်းထားခဲ့တဲ့မဟာဗျူဟာအရရေးပါတဲ့အဲ့ဒီမျိုးမှာမကြာသေးခင်တရင်ပတ်တွေအတွင်းတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့ပါရယ်နိုင်ငံတကာကကြားဝင်ဆက်ဆက်ပြီးတဲ့အပြည့်အသဘောတူညီချက်တနင်္ဂနွေနေ့မှာစာအသက်ဝင်ပြီးနောက်ပိုင်းအထိတိုက်ပွဲတွေဆက်ဖြစ်နေပါရယ်အပြည့်အသဘောတူညီချက်မရခင်ကတည်းကမြို့ကိုဝိုင်းထားတာလို့ခွဲထွက်ရေးသဘုံတွေကပြောပါရယ်ဒါကြောင့်သဘောတူညီချက်မှာပါတဲ့တိုက်ပွဲတွေရေးရမယ်ရှီရန်ဒေသထဲမှာဒီမြို့မပါဝင်ပဲသဘုံတွေသိမ်းပိုက်ထားတဲ့ဒေသတစ်ခုအဖြစ်သတ်မှတ်ချင်နေတာဖြစ်ပါရယ်ခင်ဗျာ
လီဗျားနိုင်ငံရေးဆွေးနွေးကြဖို့အတွက်ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတရက်ကျင်းပဖို့စီစဉ်ထားပါတယ်။လီဗျားမှာနိုင်ငံတကာထောက်ခံတဲ့အစိုးရနဲ့တခြားလက်နက်ကိုင်အဖွဲ့တွေအကြားအာဏာနဲ့နေမြေလူပွဲတွေကြောင့်မတိမငြိမ်ဖြစ်နေတာပါ။ IS အစိုးရစစ်သွေးကြွတွေကအီဂျစ်ကော့ပတစ်ခရီးယန်ဘာသာဝင်21ယောက်ကိုခေါင်းဖြတ်တက်လိုက်ပြီးတဲ့နောက်အင်းချင်းအီဂျစ်အစိုးရကအထူးအာရုံစိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။လီဗျားမှာနိုင်ငံတကာကနေစီးရေးအရဝင်ရောက်လုဆောင်ခွင့်ပြုဖို့အီဂျစ်သမ္မတအဗ်ဒယ်ဖာတိုင် LCC ကလုံခြုံရေးကောင်စီကိုအင်ကာနေမှာတိုက်တွန်းထားပါတယ်။ IS အဖွဲ့ကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုအီဂျစ်ကဒီသတင်းပတ်မှာစပြီးတော့လုလာတာပါ။စစ်သွေးကြွတွေစီလက်နက်ခဲယံတွေဝင်နေတာကိုရပ်တန့်စေမဲ့နီးလန်းတွေပါဝင်တဲ့ဆုတ်ဖြတ်ချက်တရက်ထွက်ဖို့အာရဗ်တပ်တော်တွေလုဆောင်နေကြတယ်လို့အီဂျစ်နိုင်ငံသားရေးဝန်ကြီးဆာမာဟာဆာရှိုကရီဆလင်ကနယူးယောက်မြို့မှာအင်ကာနေကသတင်းတောက်တွေကိုပြောပါတယ်။ဒီပြားကောင်းဆောင်ဟာမိုမာဂရာဖီပြုတ်ကျသွားတဲ့2011ခုနှစ်ကစပြီးစစ်သွေးကြွတွေစီလက်နက်ခဲယံတွေဝင်လာနေတာပါ Tripoli နဲ့ Tobruk မြို့တွေမှာစစ်ပြားအစိုးရတွေရှိနေတဲ့လစ်ပြားမှာနိုင်ငံရေးအရာဖြည့်ရှင်းချက်တစ်ခုအနေနဲ့ကနေပြီးတော့ဒီစစ်သွေးကြွတွေရဲ့အယူအဆကိုခြေဖြတ်နိုင်မှာမဟုတ်ဘူးလို့အီဂျစ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကအကြမ်းဖက်ပြည်ပခါတွေအတွင်းအယက်သားတည်ဆုံးသူအရေအတွက်လွန်ခဲ့တဲ့နှစ်ကထက်25ရာခိုင်နှုန်းပိုများလာပြီးဒါဟာ2009ခုနှစ်ကစလို့အမြင့်ဆုံးအနေထားကိုရောက်လာတာဖြစ်တယ်လို့ဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစားသစ်မှာဖော်ပြထားပါတယ်။တိုက်ပွဲတွေအတွင်းတည်ဆုံးသူအယက်သား3900လောက်ရှိခဲ့ပြီး6800ကျော်တန်းရရခဲ့ကြတဲ့အထက်မှာအမျိုးသမီးနဲ့ကလေးငယ်အရေအတွက်တော်များများလဲပါဝင်ကြောင်းအာဖဂန်နစ္စတန်နိုင်ငံမှာအခြေစိုက်တဲ့ကုလသမဂ္ဂအကူအညီပေးမစ်ရှင်ကပြောပါရယ်တိုက်ပွဲတွေအတွင်းလူနေထူထပ်တဲ့နေရာမှာမော်တာတွေရော့ကက်တွေလက်ပစ်ဘုံးတွေကိုအသုံးပြုခဲ့တာအပြင်အသေးခံဘုံးကွဲတိုက်ခိုက်မှုတွေကြောင့်အခုလိုအရေအတွက်မြင့်တက်လာတဲ့ဆိုပြီးတော့လဲအစီရင်ခံစာမှာဖော်ပြထားပါရယ်2014ခုနှစ်အတွင်းအာဖဂန်နစ္စတန်လုံခြုံရေးတပ်ဖွဲ့တွေကိုနိုင်ငံလုံခြုံရေးတာဝန်အပြည့်အဝ ယူဖို့ပြန်လည်လွှဲပြောင်းပေးတဲ့နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွင်းကပြန်လည်ထွက်ခွာနေတာဟာလည်းအခုလိုတည်ဆုံမှုအရေးအတွက်မြင့်တက်လာတဲ့အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်။2014ခုနှစ်အတွင်းအရက်သားတည်ဆုံမှု82ရာခိုင်နှုန်းအတွက်တာလီဘန်နဲ့ခြားစစ်သည်ကြတွေကိုအစီရင်ခံစာကအပြစ်ဖို့ထားပြီး14ရာခိုင်နှုန်းကတော့အာဖဂန်နဲ့နိုင်ငံတကာတပ်ဖွဲ့တွေကြောင့်ဖြစ်ပါတယ်ခင်ဗျာ။
စိုးရွားဝါရကိုတိုက်ဖြတ်တာမှာစီးရင်အင်အားကိုအတုံးပြုံတသက်ထက်ပို့ပြီးတော့လှုပ်ဆောင်ရလိမ့်မယ်လို့အင်အားနေကစတင်နေအစိုးရဝါရတိုက်ဖြတ်ရေးအမေရိကန်သမ္မတအီမီရော်ကကြီးမှုချင်းပါတဲ့ထိပ်သီးအစည်းအဝေးဖွင့်ပွဲမှာဒုသမ္မတဂျိုးဘိုင်ဒန်ကပြောသွားပါတယ်ရွှေပြားဝင်ရောက်နေထိုင်သူတွေအတွက်ခိုင်မာတဲ့တခြားရွေးချယ်စရာတွေကိုလူဖွဲ့စည်းတွေအနေနဲ့လှုပ်ဆောင်ပေးဖို့လိုတယ်အခွင့်အလမ်းရှိတယ်ဆိုတဲ့အသည့်ဒီလူအဖွဲ့စည်းထဲမှာကိုယ်လဲပါတယ်ဆိုတဲ့အသည့်တွေရစေပြီးစိုးရိမ်မှုတီးခြားဖြစ်မှုအမုန်းတရားစတာတွေဖြစ်လာအောင်အကြမ်းဖက်ဝါရီတွေကသွေးထိုးတာကိုခြေဖက်အောင်လုပ်ရမယ်ဘာသာရေးစီးပွားရေးနဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာလက်တွဲလှုပ်ဆောင်တာမျိုးကိုရဲတပ်ဖွဲ့ကတိစောက်ရပါလိမ့်မယ်လို့ဒုသမ္မတဂျိုးဘိုင်ဒန်ကပြောသွားပါတယ်အခုထိပ်သီးအစည်းအဝေးမှာဘာသာရေးခေါင်းဆောင်တွေစီးပွားရေးကဏ္ဍကပုဂ္ဂိုလ်တွေလူမှုခေါင်းဆောင်တွေအားလုံးပါဝင်ပြီးအစိုးရဝါရရဲ့သွေးထိုးလှုပ်ဆောင်မှုကိုဘယ်လိုတံပြန်လှုပ်ဆောင်မလဲဆိုတဲ့ရည်ရွယ်ချက်တစ်ခုနဲ့ဆွေးနွေးကြမှာပါလို့လည်းမစ္စတာဘိုင်ဒန်ကပြောပါတယ်အေဘီရောကကြေပါတဲ့အခုထိပ်သီးအစည်းအဝေးမှာရွှေပြောင်းဝင်ရောက်နေထိုင်သူလူဦးရေအများဆုံးရှိတဲ့ Boston, Los Angeles နဲ့ Minneapolis မြို့ကြီးသုံးမြို့ကခေါင်းဆောင်တွေတက်ရောက်နေတာပါ။ဒါပြင်နိုင်ငံပေါင်း60ကတာဝန်ရှိသူတွေလည်းတက်ရောက်နေပြီးသမ္မတ Barack Obama ကဒီသတင်းပတ်နောက်ပိုင်းမှာပေးကူပြောဖို့စီစဉ်ထားပါတယ်ရှင်။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟုတ်တယ်ဦးနေညဘက်သတင်းများကို VOA ကနေဆက်လက်ကြီးညာနေပါတယ်။ကိုကန့်ဒေတာမှာတိုက်ပွဲတွေဖြစ်နေတာကြောင့်ရပ်ပေါင်း90ထိအရေးပေါ်အခြေအနေကြီးညာပြီးစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်တဲ့အကြောင်းအင်္ဂါနေ့မှာသမရဦးသိန်းစိန်ကအမိန့်ထုတ်ပြန်ပါတယ်။အခုလိုမျိုးဒေတာတစ်ခုမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်တာဟာ2008ခုနှစ်အခြေခံဥပဒေစပြီးအသက်ဝင်ကလေးကဆိုရင်ပထမဆုံးဖြစ်ပါတယ်။စစ်အုပ်ချုပ်ရေးအမိန့်အရကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာအုပ်ချုပ်ရေးဆိုင်ရာလုပ်ပိုင်ခွင့်နဲ့တာဝန်တွေတရားစီရင်ရေးဆိုင်ရာလုပ်ပိုင်ခွင့်နဲ့တာဝန်တွေအားလုံးကိုကာကွယ်ရေးဦးစီးချုပ်ကကံတွယ်လှုပ်ဆောင်မှာပါ။အင်္ဂါနေ့တရက်ထဲမှာပဲတိုက်ပွဲတွေကြားမှာပြင်းပြင်းနေတဲ့ဒေသခံတွေကိုသွားကယ်လာတဲ့မြန်မာနိုင်ငံတပ်ချင်းတွေအသင်းအလံတင်ထားတဲ့ရင်နှန်းကိုပစ်ခတ်တာကြောင့်လူနှစ်ယောက်ဒဏ်ရာရသွားပါတယ်။ဒီတိုက်ခိုက်မှုကိုဘယ်ဘက်ကလုပ်တယ်ဆိုတာရှင်းရှင်းလင်းလင်းမရှိပေမဲ့အစိုးရကတော့ကိုကန့်လက်နက်ကိုင်အဖွဲ့ရဲ့လက်ချက်လို့ပြောပါတယ်။ကိုကန့်ဒေသတိုက်ပွဲတွေကြောင့်မြန်မာနိုင်ငံနယ်စပ်ဒေသမှာပြည်ပခအရှင်တက်လာမဲ့အရေးကိုအထူးပဲစိုးရိမ်မိတဲ့အကြောင်းကုလသမဂ္ဂကအင်္ဂါနေ့မှာပြောပါရတယ်။တိုက်ခိုက်နေသူတွေရောအဲ့ဒီဒေသမှာရှိတဲ့တခြားလက်နက်ကိုင်အဖွဲ့တွေရောအားလုံးအနေနဲ့အမြင့်မားဆုံးအစ်စ်နဲ့ထိန်းထိန်းသိမ်းသိမ်းလှုပ်ဆောင်ကြဖို့နောက်ထပ်တိုက်ပွဲတွေမဖြစ်အောင်ရှောင်ရှားကြဖို့ကိုကုလသမဂ္ဂကတိုက်တွန်းထားပါရတယ်။လွန်ခဲ့တဲ့အပတ်တွင်မြန်မာနိုင်ငံသား3000ကျော်လောက်ဟာတရုတ်နိုင်ငံယူနန်ပြည်နယ်ထဲထွက်ပြေးဝင်ရောက်လာတယ်လို့လည်းတရုတ်နိုင်ငံပိုင်သတင်းမှဖော်ပြထားပြီးအခုလိုအခြေအနေကြောင့်တရုတ်စိုးရအနေနဲ့နယ်စပ်လုံခြုံရေးကိုတင်းကျပ်ထားပြီးဒေသတွင်းငြိမ်းချမ်းချမ်းဖြစ်အောင်ဆောင်ရွက်ဖို့ကိုတိုက်တွန်းထားပါရတယ်။အစိုးရရဲ့ထုတ်ပြန်ချက်အရတိုက်ပွဲတွေကြောင့်တည်ဆုံသူအရေးအတွက်ဟာအခုချိန်ထိဆိုရင်အစိုးရတပ်ဖွဲ့ဝင်50ထဲမှနည်းနည်းကိုကန့်လက်နက်ကိုင်26ဦးရှိနေပါပြီခင်ဗျာ
အင်ဒိုနီးရှားတိုင်ငံကတည်တံချမှတ်ထားတဲ့ဩစတြေးလျတိုင်ငံသားမူရစ်ဆေးဝါးရာဝဲသူတဦးကိုတည်တံကနေကင်းလွတ်ခွေပြုရေးဩစတြေးလျဝန်ကြီးချုပ်တိုနီအပေါ်ကအင်ဒိုနီးရှားကိုဖိအားတိုးပေးနေပါတယ်တကယ်လို့သာတည်တံစီရင်ပဲဆိုရင်တော့ဩစတြေးလျအနေနဲ့အလိုအပေးစိတ်ပြရမယ်ဆိုတာအင်ဒိုနီးရှားကိုတိကျပြတ်သားစွာပြောသွားမယ်လို့ဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာမစ္စတာအပေါ်ကပြောပါတယ်2004ခုနှစ်တုန်းကအင်ဒိုနီးရှားမှာကြီးမားတဲ့ဆူနာမီရေလိုက်တံတိုက်ခဲ့ချိန်တုန်းကဩစတြေးလျကပေးခဲ့တဲ့အကူအညီအတွက်လက်တုပ်ပြန်လှုပ်ဆောင်ပေးပါလို့လည်းမစ္စတာအဘော့ကအင်ဒိုနီးရှားကိုတိုက်တွန်းပါတယ်။ဩစတြေးလျဟာအင်ဒိုနီးရှားကိုကူညီပေးဖို့အမြဲအစစ်သေးရှိနေပါမှလို့သူကပြောဆိုသလိုဒီလိုမျိုးကိစ္စမျိုးကိုလှစ်လူရှုမထားနိုင်ပါဘူးလို့လည်းပြောပါတယ်။ဩစတြေးလျနိုင်ငံသားတဦးကိုအင်ဒိုနီးရှားကတနာတက်ညာမဲ့အရေးလက္ခဏာမျိုးမထွက်ရဘူးလို့လည်းသူကဆိုပါတယ်။အခြေသားတဦးကိုတနက်ပြည့်အဖွဲ့တဲ့တည်တံစီရင်မဲ့အခြေထောင်စီကိုလွှဲပြောင်းပေးမဲ့အစီအစဉ်ကိုအင်ဒိုနီးရှားတာဝန်ရှိသူတွေကအင်ကာနေမှာဆိုင်းငံ့လိုက်ပြီးတဲ့နောက်ပြောလိကျက်တွေတိုးလာပါတယ်။ဒါပေမဲ့လည်းဆိုင်းငံ့ထားလိုက်တာဟာရွှေပြောင်းရေးဆိုင်ရာအခက်အခဲတွေကြောင့်ဖြစ်တယ်လို့တည်တံပစီရင်ခင်မှာအခြေသားတွေအနေနဲ့မိသားစုတွေနဲ့တွေ့ဆုံဖို့အချိန်ပိုပေးတာဖြစ်တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်ဩစတြေးလျနိုင်ငံသားတဦးဟာဘာလီတိုင်းလိုတည်ထားကြတဲ့ဩစတြေးလျနိုင်ငံသား9ဦးပါအဖွဲ့ကိုဦးဆောင်ပြီးဘေးဖြူ10ကီလိုဂရမ်ကိုဩစတြေးလျကနေအင်ဒိုနီးရှားနိုင်ငံစီခိုးသွင်းဖို့ကြိုးစားတာကြောင့်လူခဲ့တဲ့စစ်တပ်ကဖမ်းဆီးထိန်းသိမ်းခံခဲ့ရတာပါရှင်
အမေရိကန်သမ္မတဘရက်ဥဘားမားရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်နေရန်ဒရာမိုရီယာသူနာမည်ရေးထိုးထားတဲ့တံပိုးကြီးဝစ်စုံကိုဝစ်ဆင်ခဲ့တာကြောင့်ဝေဖန်ခံခဲ့ရပြီးတဲ့နောက်မှာဒီဝစ်စုံကိုလေလံတင်ရောင်းချမှာဖြစ်ပါတယ်။ဝန်ကြီးချုပ်နာမည်အပြည့်စုံနေရန်ဒရာဒီမိုဒါဒက်စ်မိုရီကိုအပြာရင်အောင်ဝစ်စုံမှာအစင်းချောင်းပုံတံပုံဖော်ထားတာဖြစ်ပြီးအဲ့ဒီဝစ်စုံဟာအမေရိကန်ဒေါ်လာ16,000လောက်တန်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အတိုက်ခံခေါင်းဆောင်တွေကလည်းဝန်ကြီးချုပ်ဟာအတက်ကြီးပြီးတကူအောင်ဆန်သူအဖြစ်ဝေဖန်ပြစ်တင်ကြပါရယ်ဆင်းရဲတဲ့နိုင်ငံမှာအခုလိုတံပိုးကြီးဝစ်ဆောင်ကြောင့်ဝန်ကြီးချုပ်ပေါ်အစိုးမြင်နိုင်နေဆိုပြီးတော့လေလေလာသုံးသက်သူတွေကပြောပါရယ်မကြသေးခင်ကမစ္စတာမိုရီရဲ့ BJP ပါတီအကြီးအကျယ်ရှုံ့နေခဲ့တဲ့ New Delhi ဒေသရင်းရွေးကောက်ပွဲအတွင်းမှာလည်းဒီဝစ်ဆောင်ကိစ္စဟာလူများပြောစရာဖြစ်ခဲ့ပါရယ်ဒါပေမဲ့မစ္စတာမိုရီဟာသူဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်6လအတွင်းရရှိခဲ့တဲ့လက်ဆောင်450နဲ့အတူဒီဝစ်ဆောင်ကိုသူ့ရဲ့ပြည်နယ်ဖြစ်တဲ့ဂူဂျာရက်ပြည်နယ်ဆူရက်မြို့မှာလေလံတင်ရောင်းချသွားမှာပါဒီကရရှိတဲ့ငွေတွေကိုတော့ရေဒုညဉ့်ညံ့မှုဖြစ်ပွားနေတဲ့ဂင်းငါမြစ်တန်ရှင်ရေးအတွက်သုံးဆွဲသွားမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ပို့ထုံးနဲ့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်တော့ပါမယ်တိုက်ပွဲပြင်းထန်နေတဲ့လောက်ကိုင်းမျိုးကဆစ်ရှောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ကြက်ချင်းနေရင်နှန်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ဂျာဟာနိုင်ငံတကာသဘောတူစာချုပ်ကိုချုပ်ဖောက်ရကြပြီးမလုပ်တဲ့ကိစ္စဖြစ်တယ်လို့မြန်မာနိုင်ငံကြက်ချင်းနေအသင်းကပြောဆိုလိုက်ပါတယ်ဒီတိုက်ခိုက်ခံရမှုမှာကိုရိုင်းကြုံတွေ့ခဲ့ရတဲ့မြန်မာသတင်းသမားတဦးကတော့အရက်သားတွေကိုတိုက်ခိုက်ကြဟာအလူမဆန်တဲ့လောက်ရအဖြစ်ရှုံချလိုက်ပါတယ်သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာပြီးခဲ့တဲ့သတင်းပတ်ကစတင်ပြီးတပ်ပွဲတွေပြင်းထန်ခဲ့ရကဒေသခံကြက်ချင်းကြီးတပ်ဖွဲ့ဝင်တွေဟာစစ်ရှောင်ဒုက္ခတွေ3,000ကျော်လောက်ကိုဘေးလွတ်ရာကိုပို့ဆောင်ဖို့အတွက်ကူညီပေးနေတာဖြစ်ပါတယ်ဒီလ18ရက်နေ့မွန်းလွဲတနားကြီးလောက်ကတော့လောက်ကင်ကနေစစ်ရှောင်ဒုက္ခတွေ100လောက်ကိုမော်တော်ယာဉ်9စီးနဲ့တယ်ဆောင်လာချိန်မှာချင်းရွှေဟော်နဲ့9မိုင်အကွာမှာပြစ်ခတ်တိုက်ခိုက်ခံရတာကြောင့်ကွန်လုံမျိုးကကြက်ချင်းကြီးတက်ဖို့ဝင်ဦးမိုးကျော်ဟာဝမ်ပိုက်မှာဒဏ်ရာရခဲ့တယ်လို့ဦးစော်မင်းထိုက်ကတော့မျက်စိမှာထိခိုက်ဒဏ်ရာရခဲ့တယ်လို့အစိုးရပိုင်သတင်းစာတွေမှာဖော်ပြပါတယ်ဒီလိုကြက်ချင်းကြီးရင်တန်းပြစ်ခတ်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကြက်ချင်းကြီးအသင်းကအမှုဆောင်ညွှန်ကြားရေးမှူးဦးခမောင်လှကအခုလိုပြောဆိုပါတယ
်ဟိုခြေဒီပါကွန်ရက်ရှင်အရာပဋိပက္ခဖြစ်တဲ့အချိန်မှာကျွန်တော်တို့ပြက်ဖက်ပေါ့နော်အိမ်မက်ဒီတီကိုပြက်ခတ်တက်ခတ်တန်းခွင့်မရှိပါဘူးနောက်ထပ်ကျွန်တော်တို့ဒီ international human rights law ရှိပါတယ်အပြည်ဆိုင်ရာဒီပိုင်းရဲ့ဆန္ဒဆောင်ရမှုဆိုင်ရာဥပဒေရှိပါတယ်အဲ့ဥပဒေကလည်းဒီလိုတော့အခွင့်မရှိပါဘူးပေါ့နော်အဲ့တော့ဒီလိုပြက်ခတ်တက်ခတ်ပြရတဲ့ဒီ Geneva Convention နဲ့ဒီ ICJ law ကိုချုပ်ဖောက်အကြောက်တယ်ကျွန်တော်မြင်ပါတယ်ဒါမို့ကြဘလို့ပြက်မလုပ်ထိုက်တဲ့အခြေအနေဖြစ်ပါတယ်
တိုက်ခိုက်မှုဖြစ်ပွားချိန်မှာစစ်ရှောင်ဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ကြက်ချီနီစေတနာလှုပ်အားရှင်တွေဟာကြက်ချီနီအမှတ်အသားကိုထင်ထင်ရှားရှားဝစ်ဆင်ထားကြောင်းနဲ့တိုက်ခိုက်တာနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိကြောင်းမသိသေးပေမဲ့အခင်းဖြစ်ပွားရာနေရာဟာမြမတက်မတော်စစ်ကြောင်းအနီးအနားမှာမဟုတ်ကြောင်းမြမနိုင်ငံကြက်ချီနီအသင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အခင်းဖြစ်ပွားပြီးတဲ့နောက်ဒဏ်ရာရသူတွေကိုကွန်းလုံမြို့နယ်ဆေးရုံကိုပို့ဆောင်ကူတာပေးခဲ့ပါတယ်လောလောဆယ်ဒဏ်ရာရသူတွေရဲ့အခြေအနေကိုကွန်းလုံပြည်သူရဲစခန်းကတာဝန်ကျအရာရှိကအခုလိုပြောပါတယ
်။မနေ့ကတော့ကြက်ချိန်နေတက်ဖို့နေရာတော့မှန်တော့နေရာလုံးကတော့ခွဲစက်ကူတာပြီးတော့မစိုးရပါဘူးခင်ဗျာ။ကွန်းလုံဆေးရုံမှာပဲကူတာပါခင်ဗျာ။အဲဒီနေ့အချိန်နေကျွန်တော်တွားကြည့်ကြတော့မစိုးရရပါဘူးခင်ဗျာ။မနေ့ကတော့ခွဲစက်ကဝင်တော့ဒီနေ့ကတော့လင်းကြီးပါညာတော့ချိန်သေးသွင်းပါညာတော့လောက်ထားကြတော့ခင်ဗျာ
။စစ်ရှောင်ဒုက္ခသည်တွေကိုတော့မနေ့ကကွန်းလုံမြို့မှာကူညီစောင့်ရှောက်ထားပြီးဒီကနေ့လာရှိုးမြို့ကိုပို့ဆောင်လိုက်ပြီးဖြစ်ကြောင်းလည်းပြောပါတယ်။ကြက်ချီနီရင်တန်းကိုပြစ်ခတ်တိုက်ခိုက်တဲ့လက်သက်တရခံကိုတော့ကွန်းလုံရဲစခန်းကတာဝန်ကျအရာရှိကအခုလိုသုံးသပ်ပြောဆိုပါတယ
်ကိုကန့်ဖွဲကနေပြောရှေ့တည့်တဲ့အဲ့လိုမျိုးကြီးအဲ့ဘကားပေါ်မှာပါလာတဲ့ကျွန်တော်တို့သူ့ဆောင်ဖွဲတွေကလည်းမြင်နေခင်ဗျာတော့ဒီအဲ့ဘကားသမားတွေကလည်းတည်တာမဟုတ်တော့လေသူတို့ကလည်းမြင်နေခင်ဗျာအဲ့လိုမျိုးကိုကန့်ဖွဲအဲ့ရှေ့တည့်တဲ့ကနေပြစ်တာပေါ့ရှေ့တည့်တဲ့ပြစ်တော့မှန်ကားမောင်းတဲ့တွေကဆိုတော့မှန်ကွဲပြီးမှန်စားမျိုးလုံးမှလာဆိုင်သွားတော့ပေါ့ဟိုတယောက်ကတော့တိုက်မှန်တယ်ပေါ့
ကိုကန့်တပ်ဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ရဲ့အထွေထွေတွင်းမှုဦးထွန်းမြတ်လင်းကတော့သူတို့တပ်ဖွဲ့ကပြစ်ခတ်တာမဟုတ်ကြောင်းညင်းဆိုပါတဲ
့နောက်တိုင်းမြို့ကနောက်ကထောက်ဝန်းကျင်ကပြီးတော့ဒီချင်းချေဟော်ဆိုတဲ့မြို့နဲ့ကြားကတော့မြန်မာတပ်မတော်ထိန်းချုပ်တဲ့နေမှာသူတ တို့ thank you လည်းနေပြီးတော့ကျွန်တော်တက်ကအဲ့မှာပြစ်ဖို့မပြောနဲ့တက်ဖို့တော့မလဲပါဘူးအဲ့တော့ဒီချက်ချင်းညီရင်တန်းကကျွန်တော်တော့ပြစ်ခတ်တာဆိုတာမဖြစ်နိုင်ပါဘူးခင်ဗျကျွန်တော်ညှိလိုက်နေပါတယ်ခင်ဗျဒီ MNDAA အနေနဲ့ကကျွန်တော် ministry တက်ခဲ့တယ်လို့ကျွန်တော်ပြန်ရမှာမပြရပါဘူးခင်ဗျကျွန်တော်တင်းကျပ်စွာသတ်မှတ်ထားပါတယ်ခင်ဗျ
ကျချီဒီရင်တန်းတိုက်ခိုက်ခံရချိန်မှာပြစ်ကတ်ခံရတဲ့ကာလပေါ်မှာအစိုးရတပ်ကစစ်ကြောင်းတွေနဲ့တိုက်ခိုက်ခံနေရတာကြောင့်ပြစ်ကတ်တဲ့အဖွဲ့ဟာကိုကန်တပ်ဖွဲ့ကဖြစ်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်တိုက်ခိုက်ခံရစဉ်ရင်တန်းနဲ့အတူလိုက်ပါလာတဲ့ EPA သတင်းဌာနကဓာတ်ပုံသတင်းတော့ကိုလင်းဘူဘူကတော့အရက်သားတွေကိုပြစ်ကတ်တဲ့အပေါ်မှာအခုလိုပြောဆိုပါတယ်
အဲ့ဒါတော့မလုံးမလုံးမဆန်ဘူးလို့ထင်နေတာသူကလည်းဘလို့ခံယူချက်နဲ့ပဲဘာကိစ္စနဲ့ပဲတိုက်တယ်ပေါ့နော်ဒီစီဗီကြောင်တွေကိုအကုန်လုံးကယ်ထုတ်နေတာကြီးအကုန်လုံးကြီးအရက်သားတွေကြီးပဲအဲ့ဒီရင်ထဲမှာဘာမှလည်းပါတာမဟုတ်ဘူးတကယ်လို့မှစစ်ကားတွေနဲ့အတူတူသွားလာလို့ဖြစ်တယ်ဆိုရင်တော့ဒါလို့မှားရင်စစ်ခတ်တာမျိုးပေါ့နော်ဒါပြောလို့ရတယ်အခုကစစ်စစ်နေလည်းထောင်လာရတာလေဒါတော့လူမဆန်တဲ့အလုပ်ရလို့ပဲကျွန်တော်ထင်နေတာ
ကိုကန်ဒေတာလောက်ကင်မျိုးမှာမနစ်မနက်ခင်းကအထိတိုက်ခိုက်တာတွေရှိနေခဲ့ပေမဲ့ဒီကနေ့တိုက်ပွဲအခြေအနေကိုတော့အတိအကျမသိရသေးဘူးလို့ကွန်းလုံရဲစခန်းကတာဝန်ကျအရာရှိကပြောပါတယ်။ကိုကန်ဒေတာအတွင်းတိုက်ပွဲတွေဟာအခုဆိုရင်၁၇ရက်ကြာမြင့်လာခဲ့ပြီးအစိုးရတပ်ဖက်ကအရာရှိ5ဦးစစ်သည်42ဦးကြာဆုံးကြောင်းနဲ့ကိုကန်တပ်ဖွဲ့ဘက်ကတေဆုံးသူ30ခန့်ရှိကြောင်းအစိုးရကသတင်းထုတ်ပြန်ထားသလိုအရက်သားတွေတေဆုံးတာလည်းရှိတယ်လို့ဒေတာကန်တွေကပြောဆိုပါတယ်။လောလောဆယ်မှာတော့လောက်ကင်မြို့ကိုတွားရောက်အလုလုကင်သူ2000ကျော်ဟာမြမပြည်အလဲပိုင်းဒေတာဘက်နဲ့ကိုကန့်ဒေတာကလူ3000လောက်ဟာပြည်ဥနိုင်ငံဘက်ကိုတင်းရှောင်ထွက်ပြေးနေကြရပါလေပြီးခဲ့တဲ့အင်္ဂါနေ့ကတော့ညမထွက်ရအမိန်ပုံမှန်144ထုတ်ပြန်ထားတဲ့လောက်ကင်မြို့ကိုအရေးပေါ်အခြေအနေကြေညာပြီးစစ်အုပ်ချုပ်ရေးအမိန်ထုတ်ပြန်ထားပါတယ်
ရရှိမှာပြကိုကန့်ကိုပိုင်အုပ်ချုပ်ရေးဒေသကိုရေးပေါ်ချီနေကြညာပြီးတော့ရက်60ကြာစစ်အုပ်ချုပ်ရေးဒေသဖြစ်တဲ့နိုင်ငံတော်သမ္မတကလက်မှတ်ထူကြညာခဲ့ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရနေမီတခုကိုကာကွယ်ဦးစီးချုပ်ကဒိတ်ရိုက်အုပ်ချုပ်စီမံနိုင်တဲ့ပထမဆုံးဖြစ်ပါကိုကန့်ဒေသစီးပရိပခဟာတိုင်းသဘာဆွတ်ဖက်ပါဝင်မှုရှိတဲ့ဆိုပြီးတော့လူမှုကွန်ရက်ပေါ်ဒီမှာပြောကြဆိုကြဝေဖန်မှုတွေတွေ့နေရပါတယ်ဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့ကိုကန့်ပြိပခဟာပြပပြဿနာလားတန်သာပြဿနာလားဆိုတာကိုဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲသရရှင်အနေနဲ့ VOE ကိုမိမိတို့ကိုဆက်သွယ်ရမယ့်နံပါတ်တွေကြိုတင်ပြဖို့ထားစီလိုပါတယ်။ VOE ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ဒါရိုက်မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြဖို့ထားလို့လည်းရပါတယ်ခင်ဗျာ။ VOE ကနေပြီးတော့ပါဝင်မင်းမြန်ကြမယ့်သရရှင်တွေကိုကျေးဇူးပါတယ်။
လာမယ့်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုင်းမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်။သတ္တရှင်များရှင်။လှူအားလာစာတုံးမြင့်ပေးဖို့အတွက်ဆန္ဒပြတောင်းဆိုနေကြတဲ့ရွှေပြည်သားအထက်ချုပ်ဆက်ယုံကအလုသမားတွေနဲ့အာဏာပိုင်တွေကြားဆွေးနွေးမှုတွေပြည်လည်မှုမရှိဘဲဖျက်သိမ်းလိုက်ရတယ်လို့ဒီကနေ့အလုသမားတွေကပြောပါရတယ်။ဘာကြောင့်ခုလိုပြတ်သွားရတာပါလဲ။ရွှေပြည်သားအထက်ချုပ်အလုသမားတွေရဲ့ဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့မခင်ဖြူတွေကဆက်သွယ်မေးမြန်းထားပါရရှင်။
အလုသမားတွေရဲ့အခွင့်အရေးတွေကိုအာဏာပိုင်တွေဘက်ကပြည်လည်အောင်ဖြည့်ရှင်းပေးခြင်းမရှိဘဲဆန္ဒပြအလုသမားတွေကိုဖမ်းဆီးမယ်လို့ထိတ်ချောက်လာတဲ့အတွက်ဒီကနေ့မှာတော့ဆွေးနွေးပွဲတွေကိုဖျက်လိုက်ရတယ်လို့အလုသမားခေါင်းဆောင်တို့ဖြစ်တဲ့ကိုသူစောကြည်ဝင်းကပြောပါရယ
်ဟုတ်ပါတယ်ခင်ဗျာဆွေးနွေးပွဲဖြစ်သွားပါခင်ဗျာအော်ဘာကြောင့်လဲဆိုတော့ကျွန်တော်တို့အလုသမားကိုယ်စားလှယ်တွေအားလုံးကဆွေးနွေးပွဲကိုကြားကြတယ်ကျွန်တော်ကပရမဟိုတနေ့ကတော့တပည့်တောင်ထွက်တဲ့အခါမှာဟိုအဲ့တက်ဆိုင်ရာအစိုးရရုံးသွားပါတော့ကျွန်တော်တို့လာပြီးတော့ကိုယ်စလေဒီနဲ့ညှိနှိုင်းနေတဲ့အတွက်ကြောင့်အဘိစစ်ကြောင်ခိတရက်ထားပြီးပါဆိုတဲ့ကြောင့်ကျွန်တော်ရက်ထားပြီးတယ်။နောက်တစ်ခုက3ရက်ရက်ပေါင်း3ရက်ညှိမှဖြစ်တဲ့ကြောင့်အဲ့3ရက်လုံးမှာကျွန်တော်တဘိစစ်ကြောင်မထွက်ပါဘူးဆိုပြီးကျွန်တော်ရက်ထားပြီးတယ်။အဲ့ဒါကိုဒီကနေ့မှာဒုတိယမြောက်နေ့မှာညှိနှိုင်းရေးသွားတဲ့ကိုယ်စလေတွေကိုတိုင်းအစိုးရရဲ့ကိုယ်စလေပလိုရင်းရနေပြီးတော့ကိုမျိုးမင်းမင်းကိုဒီတဘိစစ်ကန်းတွေကိုအခုဖျက်ပေးပါအဖျက်ပေးရင်ဖမ်းမယ်တဘိတ်စကန်တွေဖျက်ပေးပြီးမှညှိနှိုင်းရေးဆောက်လုပ်ပါမယ်ဆိုပြီးတော့ချင်းချောက်တဲ့အပြောဆိုတွေရှိလာတယ်ပေါ့အပြောဆိုတွေရှိလာတဲ့အတွက်ကြောင့်ဟုတ်ကဲ့ချင်းချောက်ပြီးတော့ကျွန်တော်တို့အလုပ်သမားကိုယ်စားလှယ်တွေကညှိနှိုင်းမယ်ဆိုရင်ကောင်းမွန်တဲ့ဆွေးနွေးမှုရလဖြစ်လာမှာမဟုတ်ဘူးဆိုပြီးတော့ညှိနှိုင်းကိုဖျက်ခဲ့တာပါခင်ဗျာ
အခြေခံလောကလစာတုံးမြစ်ပေးဖို့အနည်းဆုံးအခြေခံလောက်ခချင်းတွေကိုအာဆီယံ73နဲ့အညီအမြန်ဆုံးသတ်မှတ်ပေးဖို့နောက်ဥပဒေချိုးဖောက်တဲ့အလုပ်ရှင်တွေကိုအရေးယူပေးဖို့အလုပ်သမားတွေသဘိမ့်ပေါက်နေတဲ့အချိန်မှာလောက်ခလာစာပေးထားဖို့နဲ့သဘိမ့်ပေါက်အလုပ်သမားတွေကိုအရေးယူတာတွေမလုပ်ဖို့ဆိုတဲ့အချက်တွေကိုအလုပ်သမားတွေဘက်ကတောင်းဆိုထားတာပါ စရပြဝဲတွေရက်ဖို့အာဏာပိုင်တွေကချိတ်ချောက်ဟတ်ထားတာတွေရှိပေမဲ့လည်းသူတို့ဘက်ကတော့ဒီတောက်ဆိုချက်တွေကိုမရမချင်းဆက်လက်တောက်ဆိုသွားမယ်လို့ကိုသူဇော်ကြည်ဝင်းကပြောပါတယ်
။အော်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့တောက်ဆိုမှုတွေမရမချင်းကိုတောက်ဆိုမှာပါ။ဘလောက်ထိလက်ရောမလဲဆိုတာဟာညှိနှိုင်းတဲ့အလို့ရှင်နဲ့ညှိကြားတဲ့ကကြားကန်ပေးတဲ့အစိုးရနဲ့ကြားမှာဇိုးသားမှုဘလောက်ရှိလဲဆိုတာကိုပဲကျွန်တော်တို့ကြည့်ရမှာပါ။အဲ့ဒီဇိုးသားမှုရှိမှသာလေဒီနိုင်ငံမှုကပြည်တယ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတ
ယ်။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတော့အလုသမားတွေရဲ့ဆန္ဒပြမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာဆက်ယုံတွေကိုဝေထွက်မရအောင်အလုသမားတွေဘက်ကပိတ်ဆို့ဟတ်တာတာအလုသမားနဲ့အလုရှင်တဦးနှစ်ဖက်နှစ်နာစီပဲအခြေအနေတွေဖြစ်အောင်ဆန္ဒပြသူတွေကဖန်တီးနေတယ်ဆိုပြီးတော့ဒီမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေနဲ့မညီညွတ်တဲ့အကြမ်းဖက်တောက်ဆိုမှုတွေလုပ်ငန်းဆောင်ရွက်မှုတွေကိုအနောက်ဆက်ပြူတာတွေကိုတည်ဆဲဥပဒေနဲ့အညီအရေးယူသွားမယ်လို့လည်းဖော်ပြထားတာပါ။လက်ရှိအလုတ္တမဆန္ဒပြမှုတွေဟာတကယ်ရေးအရောက်ဆိုးခတ်ထားရတယ်လို့အလုတ္တမဒုဝန်ကြီးဦးထေအောင်ကပြောကြားခဲ့တာနဲ့ပတ်သက်လို့လည်းအလုတ္တမခေါင်းဆောင်တွေဘက်ကအခုလိုတုံ့ပြန်ပါတယ်
။အဲနောက်ွယ်မှာနိုင်ငံရေးအတိုင်းအဝန်းရဲ့ကြိုးကင်မှုကတစုံတရာမှမရှိပါဘူးဆိုတာကိုကျွန်တော်တို့အလုတ္တမတွေကရဲရဲကြီးအာမခံရပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အလုတ္တမတွေကကျွန်တော်တို့ရဲ့စားဝတ်နေရေးမဖူလုံတဲ့အတွက်ကြောင့်တောင်းဆိုနေရတာဖြစ်တယ်။ဘယ်နိုင်ငံရေးသမားတွေရဲ့မှအယောင်ဆိုးခြင်းဝင်ရောက်ဆက်ဖက်ခြင်းမရှိပါဘူးအဲ့ဒါကိုကျွန်တော်တို့အလုံသမားတွေကရဲရဲကြီးကိုအာမခံပါတယ်အလုံသမားဒုဝန်ကြီးဦးတင်ကျော်ရဲ့နိုင်ငံရေးသမားတွေကသွေးဆိုးနေတယ်မြောက်ပြနေတယ်ဆိုတဲ့ကြောကြားချက်ကအဲ့ဒါဟာသူကစပတ်သက်ဆွဆွဲချက်ပဲဖြစ်တယ်လို့ကျွန်တော်ပြောတာယုံကြည်ပါတယ်
စရပြလူသမားတွေကိုအာနာပါတီဘက်ကစောက်ကြည့်တာတွေရှိပေမဲ့အခုချိန်ထိကတော့အရာသုံးတိတ်တိတ်မျိုးတွေမရှိသေးဘူးလို့ကိုသူစောကြည်ဝေကပြောပါတယ်အလုတ်သမားတွေရဲ့အခြေခံလောအခလာစာတုံးပြပေးဖို့ရွှေပြည်သားစပ်မှုစုံတဲ့ပြည်အတွင်းကအထဲကျုပ်ဆက်ယုံ၄ခုကအလုတ်သမားတွေဟာဒီအစောပိုင်းကသူတို့ရဲ့ဆက်ယုံတွေအသီးသီးရှိမှထိုင်တဲ့ဘိတ်စစ်တွဲနေရကနေပဏိတော်ကတော့အထဲကျုပ်ဆက်ယုံ၄ခုကအလုတ်သမားတွေစုပေါင်းပြီးတော့ဆနပြချီတက်တောက်ဆူခဲ့ကြတာဖြစ်ပါတယ်ရှင်
။မခင်ပြထွေးပါရှင်။ VOA ကနေပုတ်ထုံးနေညနေခင်းသတင်းတွေကိုထုတ်လွှင့်နေပါတယ်။Permanent resident PR လို့ခေါ်တဲ့မြန်မာနိုင်ငံတွင်အမြဲတမ်းနေထိုင်ခွင့်ရှောက်ထားနိုင်တယ်လို့လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနကမနစ်ကဒီဇင်ဘာလဆမ်းမှာကြေညာခဲ့ပြီးရှောက်ထားသူအများစုဟာနိုင်ငံသားဟောင်းတွေဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့လည်းကနတ်ချက်တွေများလာတဲ့အတွက်ဝေဖန်မှုတွေလည်းရှိနေတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းကသတင်းချုပ်မေခကသတင်းပေးပို့ထားပါရယ်
။မြန်မာနိုင်ငံတွင်အမြဲတမ်းနေထိုင်ခွင့် PR အဆင့်ကိုတိုင်းပြည်မှာလိုအပ်နေတဲ့အသိပညာအတတ်ပညာရှင်တွေယင်းနှိမ့်မြုံနံသူတွေနိုင်ငံသားဟောင်းတွေနဲ့နိုင်ငံသားနဲ့သွေးဆက်တဲ့သွေးနှောသူစတဲ့ပုံစံလေးခုနဲ့လက်ခံသွားမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကမနစ်ကဒီဇင်ဘာလဆန်းမှာကြေညာထားခဲ့ပြီးဒီဇင်ဘာ29မှာတော့လျှောက်လွှာတွေအခမဲ့ထုတ်ဝေခဲ့ပါတယ်။ဇန်နဝါရီ29ကနေဒီလ16ရက်နေ့ထိ PR အဆင့်ကိုလျှောက်ထားသူ66ဦးရှိတယ်လို့လူဝင်မှုကြီးကြပ်ရေးဌာနကပြောပါတယ်။လျှောက်ထားတဲ့အများစုဟာနိုင်ငံသားဟောင်းတွေဖြစ်တယ်လို့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနက PR ဌာနခွဲမှုဒေါ်ရီသိန်းကခုလိုပြောပါတယ
်နိုင်ငံသားဟောင်းများတယ်သူတို့နဲ့ဆက်ဆက်သူဆိုတာမြန်မာနိုင်ငံသားနဲ့အိမ်အောင်ပြုထားတွေ့နှောတဲ့လူတွေအဲ့ဒါကြီးများတယ်ပြင်ရတော့ကျွမ်းကျင်ပညာရှင်တို့ဘာလို့လဲကျွမ်းကျင်ပညာရှင်နည်းနည်းနည်းသိနေတယ်ရင်းနှီးမြှုပ်နှံသူသူတို့ကနည်းနေတယ်သူတို့လိုအပ်ချက်ထောက်ထားတွေမစုံသေးလို့လည်းဖြစ်မှာပေါ့နော်အခုလက်ရှိလက်ခံရရှိထားတဲ့အထက်မှာတော့အများဆုံးကတော့မြန်မာနိုင်ငံသားဟောင်းအများဆုံးပဲ
လျှောက်ထားသူပေါင်း100နီးပါးရှိနေပေမဲ့လက်ခံဖို့အတွက်တော့ဆုံးဖြတ်ချက်မချရသေးပဲလျှောက်ထားရမှာလဲထုတ်ပြန်ထားတဲ့အမြဲတမ်းနေထိုင်ခွင့် PR ဥပဒေပါအချက်နဲ့မကိုက်ညီသူတွေကိုလက်ခံတာမရှိဘူးလို့ဒေါ်ရေးသိန်းကပြောပါတယ်
။ဟာလေနိုင်ငံသားသားဆိုလို့ရှိရင်မြန်မာနိုင်ငံမှာနိုင်ငံသားစစ်စကအနည်းဆုံး3နှစ် Non Immigrant Visa နဲ့လေနေဘူးလို့ဖြစ်ရအဲ့လောက်သတ်မှတ်ထားမှဒီနိုင်ငံအကြောင်းသူသိမှာလေဒီနိုင်ငံမှာသူနေကျင်နေဆိုတော့ဒါသူလည်းဟိုနေဖြစ်နိုင်မှာပေါ့မဟုတ်လားဆက်ဆက်သူကြတော့ဒါနှစ်နှစ်မြန်မာနိုင်ငံသားဟောင်းကြတော့ဒီမှာ9 grade visa နဲ့ဝင်လာဘူးပြီဆိုရင်ကိုလျှောက်လို့ရပြီအကုန်ဆုံးနှီးဝင်နဲ့ညီတဲ့လူပဲကျွန်တော်လက်ခံထားလीဘာလို့ဆိုပြန်မအန်းနိုင်တဲ့ဝင်ဒေါ်လာ900ကျောက်ထားဆိုတော့ကျွန်တော်လည်းဟိုနေမဖြစ်တဲ့လူမျိုးသူနှီးဝင်မှာမညီရင်တော့အစားတွေကလက်မခံထားဘူးပေါ့နော
်လျှောက်ထားသူတွေအနေနဲ့ကနေဦးလျှောက်ထားကဒေါ်လာ900ပေးသွင်းရပြီးနေထိုင်ခွင့်ပြုပြီးမှသာတက်ဆိုင်ရအခွန်အခတွေကိုပေးသွင်းရမှာဖြစ်တယ်လို့ဒေါ်ရေးသိန်းကပြောပါတယ်
။တော့နင်ကလျှောက်ထားကတော့900လေလျှောက်ထားကအမေရိကန်ဒေါ်လာ900အဲ့ဒါကတော့သူအားလုံးပြည့်စုံပြီဆိုလို့ရှိရင်ကျွန်တော်စစ်စစ်ပြီးလက်ခံနိုင်ဆိုရင်တခါလေလျှောက်ထားကသွင်းဒါပြန်လဲထုတ်ယူလို့မရတဲ့900ပြီးတော့ခွင့်ပြုချက်ရပြီကြပြီဆိုတော့မှခွင့်ပြုတဲ့အခါကျတော့မှအဲ့ဒီတစ်နှစ်တခါပေးရမယ့် fees ကိုအဲ့လိုမှစောင့်ရမှာ
အမျိုးသားရင်ကြားစီလှုပ်ဆောင်ဖို့အတွက်ဒီလုပ်ငန်းစဉ်ကိုလှုပ်ဆောင်တာဖြစ်ပေမဲ့နိုင်ငံတော်လုံခြုံရေးအခွန်အခကောက်ခံမှုတွေနဲ့ပါချိတ်ဆက်လှုပ်ဆောင်ရတဲ့အတွက်အသေးစိတ်စီစစ်နေရတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကဝန်ကြီးဦးခင်ကြီးကပြောဆိုထားပါတယ်။ပြည်ဟာလျှောက်ထားသူအနေနဲ့နိုင်ငံဝန်ထမ်းလှုပ်ဆောင်ခွင့်နိုင်ငံရေးလှုပ်ခွင့်မရှိပါဘူး။နောက်ပြီးနေဥပဒေမှာပါထားတဲ့နိုင်ငံတစ်ခုခုရဲ့နိုင်ငံရေးခိုလုံခွင့်ရရှိထားသူအပြည့်အစုံဆိုင်ရာဒုက္ခတွေအဖြစ်သတ်မှတ်ခံထားရသူကိုလျှောက်ထားခွင့်မပေးတဲ့အချက်စတဲ့ကန့်သက်ချက်တွေကိုပြည်ပရောက်နိုင်ငံသားတွေကဝေဖန်နေကြပါတယ
်။ Permanent resident ဒါပေမဲ့ Permanent resident ကိုပြန်မေးရမှာ Permanent resident ကိုပြန်ဆန့်ပေးကြည့်တော့ဟောအကျိုးခံစားခွင့်ကဘာလို့လဲဆိုတော့ဒါပြန်မေးရတာပေါ့နော်မျိုးစုံကြည့်ပါဆိုတော့ဟိုဒီတိုင်းပြည်မှာနေထိုင်ပြီးတော့အဲ့နေထိုင်ရုံတစ်ခုတည်းနဲ့မဟုတ်ဘူးလေ။ဟိုသူ့ရဲ့အကျိုးခံစားခွင့်ကပါလေဟိုတယ်ဘတ်ထဲကန်ဆိုင်သူမင်္ဂန်ကြတာနှုတ်နဲ့ပြရမှာလား။အဲ့ဒီနှုတ်နဲ့ပြရင်တော့ဘာထူးမလဲဘူး။နော်။နေလို့ရတာတစ်ခုတည်းပေါ့။အကျိုးတွေကပါခံစားရမယ်။အဲ့ဒါဒီစေစေကိုဝဲတော့ဒါတစ်ခါလည်းပြန်မေးတင်တာပေါ့။ဒီလိုရောက်တယ်လို့ရောက်တယ်ပါလေ။ဒါပေမဲ့ရောက်တိုင်းမဟုတ်ဘူးလေ။ကျွန်တော်တို့ဘက်ကနေပြီးတော့ဟိုပြန်မေးတင်တာပေါ့။
မြန်မာနိုင်ငံကနေနှိရှိလာများထွက်ခွာခဲ့ပြီးပြန်လာသူဥညိုအောင်မြင့်ကပီအာနဲ့ပတ်သက်ပြီးခုလိုတုံ့တက်လိုက်တာပါနိုင်ငံတကာ NGO တခုမှပညာရေးဆိုင်ရာလုပ်ငန်းလုပ်ကိုင်နေသူနိုင်ငံသားဟောင်းတဦးကတော့သူ့အနေနဲ့အစိုးရကပီအာလျှောက်ထားသူတွေကိုတရားဝင်အတိအမှတ်ပြုလက်ခံလာတဲ့အထိစောင့်ဆိုင်းနေပြီးမှသာစဉ်းစားဖို့ရှိကြောင်းအခုချိန်မှာမှတ်ချက်တစုံတရာမပေးလို့သေးပဲလက်ရှိမှာတော့အကြိမ်ကြိမ်ဝင်ထွက်ခွင့်ဗီဇာနဲ့သာနေနေကြောင်းပြောပါတယ်ပြာလျှောက်တားရမှာမလိုလားအပ်တဲ့နိုင်ငံတကာရာဇဝတ်မှုများနဲ့ရာဇဝတ်ခိုင်းဝင်တွေပါမလာစေဖို့အတွက်လျှောက်ထားလာသူနိုင်ငံသားတွေကိုနိုင်ငံတွင်၃နှစ်နေထိုင်ပြီးမှသာလျှောက်ထားခွင့်ပြုမှာဖြစ်ပါတယ်။နိုင်ငံသားနဲ့သွေးဆက်တဲ့သွေးနှောသူတွေကိုတော့နိုင်ငံတွင်နှစ်နှစ်နေထိုင်ပြီးမှသာပြာစနစ်ကိုလျှောက်ခွင့်ပေးမှာဖြစ်ပါတယ်။လျှောက်ထားမဲ့နိုင်ငံသားဟောင်းတွေအတွက်ကတော့တရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့အကြိမ်ကြိမ်ဝင်ထွက်နေသူဖြစ်မှသာလျှောက်ထားခွင့်ရှိမှာဖြစ်ပါတယ်။လက်ရှိမှာတော့ PR နဲ့နေထိုင်ခွင့်မပေးသေးပေမဲ့ပြည်ဝင်ခွင့်ဗီဇာ6မျိုးနဲ့နိုင်ငံတွင်လာရောက်နိုင်ပြီးရက်ရှည်နေထိုင်ရန်လုပ်ငန်းဗီဇာ၊လူမှုရေးအလဲအပတ်ဗီဇာစတဲ့ဗီဇာတွေနဲ့နေထိုင်ခွင့်ပြုထားပါတယ်။လက်ရှိတရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့ရက်ရှည်နေထိုင်သူ10,000နီးပါးရှိနေတယ်လို့လူဝင်မှုကြီးကြပ်ရေးဌာနကပြောကြားထားပါတယ်ရှင
်။မိခသတင်းပေးပို့ထားတာပါ။ပုတ်ထူနေညနေခင်းစီစဉ်တွင်မကြခင်ပြီးဆုံးတော့မှာပါခုကြံရှိနေတဲ့အချိန်တွင်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကတလက်အကျညာပေးပါအောင်ရှင
်ယူကရိန်းနိုင်ငံမှာအပြည့်ရဲ့သဘောတူညီချက်ရခဲ့ပြီးတဲ့နောက်တိုက်ပွဲတွေဆက်ဖြစ်နေခဲ့တဲ့ဒီဘောစီမျိုးကနေအစိုးရတပ်ဖွဲ့တချို့စပီးရုတ်သိမ်းနေပြီလို့ယူကရိန်းသမ္မတကပြောပါရယ်ပုတ်ထူနေကဗီဒီယိုကနေတဆင့်ပြောတဲ့ကြေညာချက်မှာသမ္မတပက်ထရိုပိုရိုရှန်ကိုကယူကရိန်းတပ်ဖွဲ့တွေနဲ့အရန်တပ်ဖွဲ့တွေဟာဒီဘောစီကနေစနစ်တကျဆုတ်ခွာနေပြီလို့ပြောဆိုထားပါရယ်လီဗျားနိုင်ငံရေးဆွေးနွေးကြဖို့အတွက်ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးကျင်းပဖို့အစီအစဉ်ထားပါရယ်လီဗျားမှာနိုင်ငံတကာထောက်ခံတဲ့အစိုးရနဲ့တခြားလက်နက်ကိုင်အဖွဲ့တွေအကြားအာဏာနဲ့နေမီလူပွဲတွေကြောင့်မတိမငြိမ်ဖြစ်နေတာပါ IS အစွန်းရောက်စစ်သည်ကြတွေက Egypt Coptic Christian ဘာသာဝင်22ဦးကိုကောင်းပြတ်တက်လိုက်ပြီးတဲ့နောက်အင်းကြီးချင်း Egypt အစိုးရကအထူးအာရုံစိုက်လှုပ်ဆောင်နေရလဲဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကအကြမ်းဖက်ပြည်ပခါတွေအတွင်းအရသာတည်ဆုံသူအရေအတွက်လွန်ခဲ့တဲ့နှစ်ကထက်25ရာခိုင်နှုန်းပိုများလာပြီးဒါ2009ခုနှစ်ကစလို့အမြင့်ဆုံးအနေအထားကိုရောက်လာတာဖြစ်တယ်လို့ဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစားတင်မှာဖော်ပြထားပါတယ်တိုက်ပွဲတွေအတွင်းတည်ဆုံသူအရသာ3,900လောက်ရှိခဲ့ပြီး6,800ကျော်ထဏ်ရာရခဲ့တဲ့အထက်မှာအမျိုးသမီးနဲ့ကလေးငယ်အရေအတွက်အတော်များများလဲပါဝင်ပါတယ်အစွမ်းရောင်ဝါရကိုတိုက်ဖြတ်တာမှာစီးရင်အင်အားကိုအသုံးပြုရင်တသက်ထက်ပိုပြီးလှုပ်ဆောင်ရမယ်လို့အင်္ဂါနေ့ကစတင်တဲ့အစွမ်းရောင်ဝါရတိုက်ဖြတ်ရေးအမေရိကန်သမ္မတအီမီရောကကြီးမှုကျင်းပတဲ့ထေသည့်အစည်းအဝေးဖွင့်ပွဲမှာဒုသမ္မတဂျိုးဘိုင်ဒန်ကပြောတော်ပါတယ်
။တရင်အချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လို့ရင်မှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့အယ်ဆန်တိုးစ်ဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတိုမီတာ16.25ရိုးကနေအသံလွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.